တက်မတော်နဲ့ကိုတို့မီဒီယာကောင်စီနဲ့တွေ့တာဘာတွေများဆွေးနွေးဖြစ်ကြလဲရှင်
။ဩအဓိကတော့ကျွန်တော်တက်မတော်ကသူတို့လုပ်နေတဲ့လုပ်ငန်းကောင်တာလေးတွေကိုကျွန်တော်တို့ရှင်းပြပါတော့နော်။နောက်ပြီးတော့မှမီဒီယာနဲ့ဆက်ဆံရေးဘလို့တိုးတက်ချင်တယ်ဆိုတော့ကျွန်တော်တို့ရှင်းပြ။နောက်သူတို့လုပ်နေတဲ့လုပ်ငန်းစဉ်တွေပေါ့လေတက်မတော်ကြီးရင်ကအရာရှိကလာပြီးရှင်းပြတာပါပဲ။အ
ဲ့တော့ရှင်းပြတဲ့အထက်မှာကျတော့အကိုဘာတွေပါမလဲရှင်တက်မတော်ဘက်ကဘာတွေလှုပ်ဆောင်နေတာမျိုးတွေရှိတယ်လဲရှင်။
သူတို့ဘက်ကအခုလိုမျိုးဒီမီဒီယာနဲ့ relationship တည်ဆောင်ဖို့သူတို့ဒီ website တွေနောက် Facebook page တွေပြန်ပြီးတော့ဒီအရင်းထုတ်ပြန်မှုတက်ကိုသူတို့လုပ်နေတယ်ဆိုပြောတယ်လေ။ဆိုတော့ကျွန်တော်တို့ကလည်းဒီတိုင်းနဲ့ပြည်နယ်ပြည်ထောင်မှာဖြည့်တားနိုင်တဲ့ပုံစံတွေထားပေးဖို့နောက်ပြီးတော့ဒီသတင်းမီဒီယာနီးဥပဒေအရအေးမြင့်နေဆိုလို့ရှိရင်ပြန်လည်းဖြည့်ချားပေးဖို့ကိုကျွန်တော်တို့ကဆွေးနွေးခဲ့ပါတယ်။
အဲ့ဒါလို့ပြန်လည်းဖြည့်ချားပေးဖို့အတွက်ကြတော့သူတို့ဘက်ကဘာတွေများတုံ့ပြန်ပြောဆိုတာမျိုးရှိလဲရှင်
။ဒါကတော့ဒီသတင်းမီဒီယာကောင်စီအသက်နဲ့ဆိုဒုတိယချက်ပေါ့နော်။ဆိုတော့သူတို့ကတော့ဆက်နိုင်မှုစူးစမ်းပြီးတော့ဆောင်ရွက်ပေးသွားမယ်ပေါ့နော်။ကျွန်တော်တို့ကလည်းမှရှိတဲ့အဖွဲ့ကနေတဲ့အခါမှာပြန်လည်းဖြည့်ချားဖို့ပေါ့နော်။မဖြည့်ချားနိုင်မှုဆိုလည်းဘာကြောင့်မဖြည့်ချားနိုင်မှုဆိုတဲ့အကြောင်းကိုဥပဒေနဲ့ညီပြန်ချားပေးဖို့ကျွန်တော်ဆွေးနွေးခဲ့။သူတို့ကတော့ဒါကိုတက်နိုင်ဆုံးအထက်လူကြီးကိုတင်ပြပြီးတော့သူတို့စူးစမ်းတယ်လို့ပြောပါတယ်ခင်ဗျာ။ကျွန်တော်ဘက်ကလည်းကျွန်တော်ပြောစရာကြီးကကျွန်တော်ပြောတယ်။အခုလိုမျိုးမီဒီယာသမားတွေကတောင်းတယ်။အရင်ကတော့ဒီတိုင်းဖုန်းဆက်ကြတယ်ပေါ့လေ။မီဒီယာဥပဒေမှာတော့နီးဥပဒေမှာဆိုရင် fax နဲ့ mail လို့ရတယ်၊ email နဲ့ mail လို့ရတယ်ဆိုတော့ပါတယ်ပေါ့နော်။အဲ့ဒါလေးနဲ့ retry ဆေးချင်တယ်ပေါ့လေ။ကျွန်တော်ညွှတ်တဲ့ကိစ္စဖြစ်တယ်ဆိုလို့ချင်းညွှတ်တယ်ဆိုတဲ့အကြောင်းကိုအပြန်လေးဖြေချပေးဖို့အနည်းဆုံးတော့ response လုပ်ဖို့ကျွန်တော်ကပြောတယ်။အတူလည်းစူးစမ်းပြီးလုပ်ပိုင်ဆောင်တယ်လို့ပြောပါတယ
်။အနည်းဆက်ဆုံးပဲအချိန်ကာလလောက်ဆိုတာမျိုးရောပြောတာမျိုးရှိလားရှင
်။မရှိပါဘူး။
အခုဒီဆွေးနွေးပွဲမှာကောအခုလက်ရှိဖြစ်နေတဲ့မေတ္တဝေကိစ္စမျိုးတွေသတင်းရေးတာတွေနဲ့ပတ်သက်ပြီးတော့ပြောတာတွေမျိုးဝါရှိလားရှင်
သူတို့အဓိကဆွေးနွေးတဲ့ချက်ကဘာများဖြစ်လဲဆိုတော့ဒီတက်မတော်နဲ့ပတ်သက်တဲ့အခေါ်အဝါတွေကိုသူတို့နည်းနည်းလေး sensitive ဖြစ်တယ်ပေါ့နော်တက်မတော်ကဝေးဦးကြုံဆိုရင်တက်ချုပ်လို့ရေးတဲ့ကိစ္စမျိုးတွေသူတို့နည်းနည်းလေး sensitive ဖြစ်တယ်ပေါ့နော်အဲ့လိုခေါ်ဝေါ်အသုံးလုံးမှန်ဖို့အတွက်သူတို့ကဒီမှာတက်မှာတက်ရဲ့ဒီဓာတ်ရုပ်အဆင့်လိုက်ခေါ်ပုံတွေကိုသူတို့ရှင်းပြတယ်ခင်ဗျာကျွန်တော်တို့အကိစ္စကိုကောင်စီမှာလည်းဒီသတင်းထုတ်ပြန်ကျွန်တော်တို့ကောင်စီထဲမှာဆွေးနွေးတဲ့ကိစ္စလည်းရှိပါတယ်ကျွန်တော်ပြောတဲ့ကောင်စီမှာဆိုတင်ပြပါတယ်ကောင်စီဘာလုပ်နေတယ်လဲဆိုတာကိုမီဒီယာမှာသိအောင်လို့ဒီလိုကျွန်တော်လုပ်တင်နေဆိုတာတင်ပြပါရစေ။အခုလက်ဒီမှာကျွန်တော်တက်ကိုလည်းပြန်ပေးခဲ့ပါရစေ။အခုလိုမျိုးကောင်စီကိုပဲခေါ်ပြောတာမဟုတ်သေးနဲ့။ကျန်တဲ့မီဒီယာသမားတွေပါပါဝင်ခွင့်ရအောင်လို့လို့ဆွေးနွေးပွဲတွေကျင်းပမျိုးတခါလည်းပြောနေဆိုရင်တပည့်ချမ်းမီဒီယာသမားတွေပါသိလိမ့်မယ်။အဲ့တော့အကြောင်းလဲတစ်ခုအဲ့လိုမျိုးဒီထက်ပြီးတော့တိုးတက်ကောင်းမွန်တဲ့ခြေနေလို့ကျန်တယ်ဆိုလို့ရှိရင်ကောင်စီအပြင်ချမ်းမီဒီယာသမားတွေကိုပါဖိတ်ခေါ်ပြီးတော့အဲ့လိုမျိုး workshop လုပ်တာမျိုးဒါမှမဟုတ်ရှင်မီဒီယာသမားတွေလုပ်တဲ့ conference တွေ workshop တွေမှာဝင်ပြီးတော့ဆွေးနွေးပေးတာမျိုးဆိုရင်ပိုထည့်အောင်လို့ကျွန်တော်ဆွေးနွေးခဲ့ပါရစေ
။ခုနကျမမေးလိုက်တဲ့မေးခွန်းထဲမှာဆိုရှင်ဒီလက်ရှိဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့ဘာတွေဖြေရှင်းသွားတာမျိုးရှိလဲရှင်တမတော်ဘက်ကလေ။
ကျွန်တော်တို့အဲ့လိုပေါ့နော်တိုင်ပွဲချင်းလို့မေးတဲ့ခါမှာဘာကြောင့်ချက်ချင်းမဖြေနိုင်လဲဆိုတော့တရင်တန်ကြာရေးအဖွဲ့ကလည်းဒီမှာကဆစ်ဆစ်ပြန်ပြီးတရင်ကိုဆစ်စီရတယ်ပေါ့နော်ဆိုတော့ဒီ level ကနေတက်လာပြီတရင်တွေကိုဆစ်ဆစ်ပြန်တယ်ပြီးမှသူ့စီရောက်တဲ့အတွက်အချိန်ကြီးကြာတယ်ဆိုတော့နားလိုက်ပြီပေါ့နော်ဆိုတော့အဲ့တော့ဟုတ်ပြီကျွန်တော်အချိန်ကြာတော့နားလိုက်ပြီပြီနဲ့ရတဲ့အချိန်မှာပြန်ထုတ်ပြန်ပြီးဖို့ဆိုတော့ပြန်လည်ဆွေးနွေးခဲ့ပါတယ်။
ဟုတ်ကဲ့ပါကိုစီရလိုင်းခုလို့ဖြေပြတာကျေးဇူးတင်ပါတယ်ရှင်။
ဟုတ်ကဲ့ပါ